ုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။အကြမ်းဖက်လူမှုအဖွဲ့အစည်း CSO တွေဟာတိုင်းပြည်ပြည်မှာအရေးကြီးတဲ့မန်တိုင်တစ်ခုအဖြစ်ပြောလို့ရရဲ့လို့ Equality မြန်မာညီညာချင်းမြန်မာလူ့ခွင့်ရေးဆိုင်ရာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်။အကြမ်းဖက်လူမှုအဖွဲ့အစည်းတွေဟာတိုင်းပြည်မှာလူမှုအပြောင်းအလဲဖြစ်အောင်လှုပ်ဆောင်နေကြတာဖြစ်တယ်လို့ပညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းရဲ့ CEO ဒေါ်မြတ်သက်သစ္စာကပြောပါတယ်။မြန်မာအကြမ်းဖက်လူမှုအဖွဲ့အစည်းတွေရဲ့အခမ်းအနားနဲ့သူတို့ရင်ဆိုင်နေရတာတွေအစိုးရအသည့်တက်တန်းနောက်9နှစ်ပေါ်မျှော်လင့်ချက်စတာတွေနဲ့ပတ်သက်ပြီးအခုဆွေးနွေးကြမှာနားဆင်ကြပါမယ်။ကျွန်တော်ကြော်သေးပါဗျာ။ဥရောပမျိုးမင်းနဲ့တော်မြတ်သက်သစ္စာဒီဝေဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒုရကျေးဇူးတင်ပါတယ်ခင်ဗျာ။မင်္ဂလာပါ။မ
င်္ဂလာပါ။
မင်္ဂလာပါခင်ဗျာ
။ဆိုတော့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာနဲ့ပတ်သက်ပြီးတော့ကျွန်တော်ပထမအဦးဆုံးကော်မျိုးမင်းရဲ့ဆွေးနွေးချက်ကိုကျွန်တော်ရင်ဆုံးသိပြရစေ။ပထမအဦးဆုံးအချက်ကပါလဲဆိုတော့ကျွန်တော်တို့ကအလားတရားထက်လူမှုအဖွဲ့အစည်းပေါ့ CSO လို့အင်္ဂလိပ်လူတော်အတူကောက်ခေါ်တယ်။တရားထက်လူမှုအဖွဲ့အစည်းတွေအကြောင်းကျွန်တော်တို့ဘာကြောင့်ရည်ရည်ခွင့်နဲ့ပြောရသလဲ။တရားထက်အဖွဲ့လူမှုအဖွဲ့အစည်းတွေအလားလုတ်ပိုင်ခွင့်တာတာမတာတာဒါတွေဘာကြောင့်ကျွန်တော်တို့ပြောရသလဲ။တရားထက်လူမှုအဖွဲ့အစည်းတွေကဘာအရေးပါလို့လဲဆိုတာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလိုဒီမိုကရေစီပြည်ပြည်တောင်းလေးလုပ်နေတဲ့နိုင်ငံတစ်ခုအတွေ့တရားထက်လူမှုအဖွဲ့အစည်း CSO ရဲ့အခမ်းအနားကဘလောက်ထိရှိပါသလဲဘလောက်အရေးပါပါလဲကောမင်းနဲ့
CSO လို့ခေါ်ပါတယ် Civil Society Organization အရက်ဖက်လူမှုဖွဲ့စည်းပေါ့နော်ကျွန်တော်ပြောဆိုလိုတဲ့ချက်ကတော့အဲ့ဒီဖွဲ့တွေကအမှန်တော့ကျွန်တော်ပြောမယ်ဆိုလို့ရှိရင်တိုင်းပြည်တွင်းမှာရှိတဲ့အစိုးရကိုပံ့ပိုးပေးသောအဖွဲ့များဖြစ်ပါတယ်ပံ့ပိုးပေးရဆိုတာဟာကတော့ဒီအစိုးရရဲ့လက်ပါစီတဘောမျိုးနဲ့ပံ့ပိုးတာမဟုတ်ပါဘူးအစိုးရရဲ့တာဝန်တွေဖြစ်တဲ့လူခွေးနဲ့ပတ်သက်ပြီးတော့လေးစားအောင်လူခွေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကာကွယ်စောင့်ရှောက်နိုင်အောင်လိုအပ်တဲ့အချက်တွေကိုအစိုးရကတင်ပြတာရှိမယ်ဒါကအစိုးရနဲ့ပြည်သူတွေကြားထဲမှာတရားအဖြစ်လမ်းခင်းပြီးတော့ပြည်သူရဲ့အတန်တွေယူဆချက်တွေကြုံတွေ့ရတဲ့အခက်အခဲတွေကိုအစိုးရစီလမ်းဖောက်ပေးတဲ့အရာမျိုးလည်းဖြစ်ပါတယ်။နောက်တစ်ခါမှာကျွန်တော်တို့ဒီတိုင်းပြည်မှာရှိလာတဲ့တချို့လူအခုလိုမျိုးကျွန်တော်တို့ကိုဗစ်လိုမျိုးပေါ့နော်အစိုးရလည်းကျွန်တော်တို့လှုပ်ဆောင်နေတဲ့နောက်ပြည်သူလူထုအားလုံးလည်းလှုပ်ဆောင်နေတဲ့နေရာမျိုးမှာပြည်သူလူထုကိုယ်တိုင်ကကျန်းမာရေးနဲ့ပတ်သက်ပြီးတော့အသိပညာတွေတည်ရှိဖို့လိုအပ်သောကျွန်တော်အရေးပေါ်ကူညီမှုတွေမှာပါဝင်ပြီးတော့ပြည်သူအားနဲ့ကျွန်တော်တို့ပါဝင်နိုင်မှုအတွက်လှုံ့ဆော်ပေးတဲ့အဖွဲ့ဖြစ်ပါတယ်။အဲ့တော့ပြောမယ်ဆိုလို့ရှင်တော့ကျွန်တော်တို့ကဒီအစိုးရကမတက်မှတ်ပေမဲ့တိုင်းပြည်ပြည်မှာအရေးကြီးတဲ့မန်တိုင်တစ်ခုလို့တော့ပြောလို့ရပါတယ်။အစိုးရနဲ့ပြည်သူကြားမှာလက်တွဲရတဲ့ဖြစ်လာဖို့ကိစ္စအစိုးရရဲ့လှုံ့ဆော်မှုတွေထိန်းကြီးတဲ့ကိစ္စတရားဝင်တော့မဟုတ်ဘူးပေါ့လေ။ကျွန်တော်တို့မှာ Constitution ရတော့တတ်မှတ်ထားမှရှိပေမဲ့အစိုးရရဲ့ကိစ္စကိုထိန်းကြီးပြီးတာတို့ကပြည်သူလူထုကအစိုးရဘုံမှာသိရှင်းတဲ့အချက်တွေတို့ကအစိုးရနဲ့လက်တွဲနိုင်တဲ့လုပ်ငန်းတွေကိုလုံးစော်ပြီးတဲ့အခက်အခဏာဖြစ်တဲ့အတွက်အရက်ဘက်လူမှုအဖွဲ့အစည်းမရှိလို့ရှိရင်အစိုးရအနေနဲ့ငါမြင့်ငါဆိုင်စကားရောက်ရောက်တော့ငါလေငါထုတ်ပကိုးရောက်ရောက်ဆိုပြီးတော့ဖြစ်သွားနိုင်တယ်အဲ့လိုမျိုးမဖြစ်ဖို့အတွက်ကျွန်တော်တို့ကလုံးဆောင်ပြီးတဲ့အရာမျိုးဖြစ်ပါတယ
်
အချိန်ထဲမှာပဲကျွန်တော်တို့အရက်ဘက်လူမှုအဖွဲ့အစည်းရဲ့အားကိုယူကြည့်အဖြစ်အစိုးရကဒေါ်ဆန်းစုကြည်ပြောသလိုပို့သလိုပေါ့ပြည်သူသားတွေအဓိကနောက်ပြည်သူသားတွေအားကိုရဆိုတဲ့အချက်ကိုကျွန်တော်တို့ကတနည်းလမ်းနဲ့ဝိုင်းဝန်းဖြေစည်းပေးနိုင်တယ်ဒါတွေကိုကျွန်တော်တို့လုံးဆောင်ပေးနိုင်တဲ့အတွက်အရက်ဖက်လူမှုဝေစီကမြန်မာနိုင်ငံမှာမဟုတ်ပါဘူးနိုင်ငံတိုင်းနိုင်ငံတိုင်းမှာအရေးကြီးလာပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ကိုအောင်မျိုးမင်းစုပြောသွားတာနဲ့ပတ်သက်ပြီးတော့မမြတ်တစ္ဆာအနေနဲ့ဗာများထပ်ဖြည့်ပြီးတော့ဆွေးနွေးကြပါလေပြောကြပါလေ
ဩဆရာပြောသွားတာပြည်စုံပါတယ်ဒါပေမဲ့ခုနောက်ပိုင်းမှာပေါ့နော်ကျွန်တော်ထပ်ဖြည့်ချင်တာလေးတစ်ခုကပို့ပြီးထင်ရှားလာတဲ့ကိစ္စရက်တစ်ခုကဒီအရက်ဖက်ပေါ့နော်ဒီလူမှုအဖွဲ့အစည်းတွေကဒီနိုင်ငံမှာရှိတဲ့အတွေးခေါ်တွေပေါ့နော်ယူဆချက်တွေလုံထုံးလုံကြီးတွေပေါ့နော်ကျွန်တော်တို့ရဲ့ကာချာတွေပေါ့နော်ဒါတွေကိုပြောင်းလဲသွားအောင်ပေါ့နော် social change တရက်ဖြစ်သွားအောင်သူဒီပေါ့နော်ဥဆောင်နေတယ်ပေါ့နော်လို့ကျွန်တော်ကမြင်နေပေါ့နော်ဘာကြောင့်ဟိုသူကဥဆောင်နေဆိုတော့ဘယ်လိုပုံစံမျိုးဥဆောင်တာလဲပေါ့နော်သူကအမှန်တော့ဒီပြည်သူတွေကနေပြီးတော့ပြည်သူတွေကနေပြီးတော့ဒီလိုရွေးကောက်ပွဲစနစ်တွေနဲ့ပေါ့နော်ရွေးကောက်ထားတဲ့ပုံစံမျိုးလည်းမဟုတ်ဘူး။ဒါပေမဲ့ဒီပြည်သူတွေမှာရှိနေတဲ့ဒီပြဿနာတွေရေးကိစ္စတွေကိုသူတို့ကဟိုကြည့်နေနိုင်တဲ့လူတွေထဲမှာပေါ့နော်မပါဘူး။တခုခုရှိရင်သူတို့ဒီရှေ့တန်းကထွက်ပြီးတော့ပြောတယ်သူတို့က voice out လုပ်တယ်ပေါ့နော်အဓိကသူတို့ရဲ့အား voice ပဲပေါ့နော်။သူတို့ရဲ့အတန်ပေါ့သူတို့ရဲ့အတန်ပဲ။အဲ့တော့အတန်ထွက်တဲ့အခါမှာဒီအတန်ကနေပြီးတော့ဗာဒီဖြစ်လာလေလို့ပြောရင်လူတွေရဲ့ဒီအတွေးခေါ်တွေအဲပြုမှုတွေဓာတ်တွေဟောပေါ့နော်ဒါထွန်းမှုတွေရှိလာတယ်เนาะအဲပြီးတော့ ီအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လည်းခုနောက်ပိုင်းမှာပေါ့နော်နိုင်ငံတကာအဖွဲ့အစည်းတွေနော်တခြားနိုင်ငံတကာရဲ့အခြားသောအရက်ဖက်လူဖွဲ့အစည်းတွေနဲ့ပူးပေါင်းတဲ့အခါမှာအများကြီးဒီတင်ယူရတာတွေပေါ့နော်ရှိလာတယ်အဲ့တော့ဒီကနေပြီးတော့သူတို့တွေဒီပေါ့နော်မြင်လာတဲ့အမြင်တွေအတိတွေကိုခြေခံပြီးတော့အသံထွက်တဲ့အခါမှာလူသားဆန်မှုတွေပေါ့နော်လူခွင့်ရေးတွေဒီဥစ္စာတွေကဒီကျွန်တော်တို့တွေနိုင်ငံနဲ့ကိုပို့ပြီးတဲ့အခါကျတော့ဟိုပြန်ရောက်တာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ
့ဒီဒီအခြေအနေကနေပြီးတော့ပြည်သူတွေရဲ့ဒီကျွန်တော်တို့ရဲ့အပြုမူတွေကိုကြောင်းလဲနေတာပေါ့ဥပမာဆိုအရင်တော့ကျွန်တော်တို့တွေအမျိုးသမီးအခွင့်ရေးတွေနောက်လိန်သူလိန်ခွဲပေါ့နော်စသဖြင့်ပေါ့နော်ဒီသူတွေရဲ့အခွင့်အရေးတွေပေါ့နော်အဲအဲ့ဒါမျိုးတွေဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာဒါမပြောကြဘူးမဆိုကြဘူးကျွန်တော်တို့ပြောကြဆိုကြတဲ့ဇက်ကြောင်းနေထဲမှာဒါတွေမပါဘူးပေါ့နော
်
အဲ့ဒါအဲ့ဒါတွေအများကြီးကြကြပြက်ပြက်ပါလာပြီအပြည်သူတွေအနေနဲ့ဒါအများကြီးသိတာပြီလက်ခံလာပြီပေါ့နော
်ဒါမြန်မာတက်စက်ကြီးထောက်သွားတဲ့ချက်ကအမှန်ကဟိုရေးပါတဲ့ချက်လို့ကျွန်တော်ထင်ပါတယ်တစ်ချိန်လုံးကမြန်မာလူလူကြားထဲမှာအင်္ဂလိပ်ကျွန်တော်တို့ကတဘူးပေါ့တဘူး issue ဆိုတာကပြောဆိုပုံမှန်လေးလေးပြောဆိုလေးမရှိတဲ့ကိစ္စရပ်တွေကနောက်ပိုင်းမှာဒီရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့ကဏ္ဍအသီးသီးပေါ်မူတည်ပြီးတော့လှုပ်ရှားလာကြပြောဆိုလာကြရင်ねဒီအကြောင်းအရာတွေပြောလာကြတယ်ဆိုတာဒါကျွန်တော်ကောင်းကောင်းသဘောတူပါတယ်ကျွန်တော်နောက်မေးခွန်းကိုဆက်သွားလိုက်ပါမယ်ဆိုတော့ဒီမိုကရေစီသူပြင်ကြောင်းလေးဆက်လုပ်လာတယ်ပေါ့မြေမြေဦးသိန်းစိန်အစိုးရလက်ထက်စတယ်ပေါ့နော်ပြီးတဲ့အခါကျတော့အခု NLD ပထမ5နှစ်တက်တန်းပြီးသွားပြီဒုတိယ5နှစ်တက်တန်းလာတော့မယ်ဆိုတော့ဒီနေရာမှာကျွန်တော်စဉ်းစားမိတာကသမရဦးသိန်းစိန်အစိုးရလက်ထက်နဲ့ပြီးခဲ့တဲ့ NLD အစိုးရတက်တန်း9နှစ်နဲ့အဲ့ဒီခုကိုတန်းရှင်းမယ်ဆိုရင်ဘယ်ကာလကရပ်ဖက်လူမှုအဖွဲ့အစည်းတွေအတွက်လုံပိုင်ခွင့်ပေါင်းကျဲခဲ့တယ်လဲကောင်းကောင်းလုံနိုင်ခဲ့တယ်လို့ပြောလို့ရပါတယ်လေကောင်းမျိုးမင်
းဟုတ်ကဲ့အစိုးရနှစ်ခုတန်းရှင်းမယ်ဆိုရင်တော့ကျွန်တော်တို့ရင်နှုံးကတော့ဒီတပါတီစနစ်ကြီးရဲ့နောက်စစ်အာဏာရှင်နောက်ခံရှိခဲ့တဲ့အရင်အစိုးရလက်ထက်မှာတော့ကျွန်တော်တို့ဟိုဆက်ဆံရေးပိုင်းမှာတော့တကယ်လူခွေကိစ္စလုပ်ခဲ့သူတွေအထူးသဖြင့်ပေါ့နော်ရပ်ပဲလူမှုဖွဲ့စည်းရတယ်မှာလူခွေကိစ္စလှုပ်ဆောင်တဲ့သူတွေအတွက်အန္တရာယ်အများကြီးရှိခဲ့ပါတယ်။အဲ့ဒီရလက်ကပါလဲဆိုတော့နိုင်ငံရေးအကျဉ်းသားတွေများခဲ့တာပေါ့။ဒါပေမဲ့ဦးသိန်းစိန်တက်လာတဲ့နောက်ပိုင်းမှာကတော့သူကကြီးပါပြန်လာတဲ့ရပ်ပဲလူမှုဖွဲ့စည်းလုပ်မဲ့သူတွေပြန်လို့လက်ခံတယ်။အချိန်ထဲမှာလည်းပြည်တွင်းမှာနည်းနည်းလေးကျွန်တော်တို့ဟိုပြောမယ်ဆိုလို့ရှိရင်အတင်းဖွဲ့များအမှတ်ပုံတင်ရေးဆိုင်ရာဥပဒေဒါမျိုးလေးတွေပေါ်ပေါက်ခဲ့တယ်။ဒါလေးကတစ်ပိုင်းပေါ့။အဲ့မဲ့နောက်ပိုင်းမှာကျွန်တော်တို့ဒီ NLD အစိုးရတက်လာတဲ့အချိန်မှာကြတော့ဒီလိုမျိုးအစိုးရဌာနတွေမှာပါဝင်တဲ့သူတွေကပို့ပြီးတော့ရပ်ဖက်လူမှုအဖွဲ့အစည်းပေါ်မှာအတိမတ်ပြုမှုတော့ရှိလာပါတယ်။ဒီရပ်ဖက်လူမှုအဖွဲ့အစည်းခန္ဓာတွေအဲ့တော့ကလွတ်တော်ရင်းသွားတဲ့အရာတွေဒါဆက်ဆချင်းနှစ်ပိုင်းတွင်မှာတော်တော်တိုးတက်လာတယ်လို့ပြောလို့ရတယ်။ဒါပေမဲ့ကျွန်တော်တို့ကနောက်ပိုင်းမှာကြတော့ရှင်တော့ကျွန်တော်တို့နည်းနည်းတော့ခက်ခဲရှိလာတယ်။ဒါဆို NLD အစိုးရရဲ့ဒီပထမအဦးဆုံးကျွန်တော်တို့ဦးစားပေးလှုပ်ဆောင်မဲ့လုပ်ငန်းစဉ်ထဲမှာအရက်ဖက်လူမှုအဖွဲ့အစည်းနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မယ်ဆိုရင်အကြောက်အရကဏ္ဍမပါဝင်ခဲ့မပါဝင်ရတဲ့အတွက်ကြောင့်မလို့ဒီအရကြီးကအစိုးရလှုပ်ဆောင်မဲ့ policy တရားအနေနဲ့တတ်မှတ်ခြင်းမရှိဘူးအဲ့တော့ဘယ်လိုမျိုးဖြစ်သွားလဲဆိုလို့ရှင်တော့ဒီကိုရီးယားအရက်ဖက်လူမှုအဖွဲ့အစည်းကိုတက်ခံနေနားလေတဲ့အရက်ဖက်လူမှုအဖွဲ့အစည်း background နဲ့တက်သွားတဲ့လူတွေကတော့ကျွန်တော်တို့ပြဿနာမရှိဘူးဗျာဘာလို့လဲဆိုတော့ဒီကိုရီးယားတိထားပြီးဒါပေမဲ့တချို့ကြတော့အရက်ဖက်လူမှုအဖွဲ့အစည်းကိုအစိုးရတေချာမူဝါဒနဲ့ချမှတ်ပြီးတော့လှုပ်ဆောင်တာအစီအစဉ်ကြအတိမတ်ပြုတာမရှိတဲ့အတွက်သို့လို့သို့လို့ဆိုရဲတန်တရားအကျိုးတွေတော့ရှိလာတယ်အဲ့တော့ကျွန်တော်တို့ကမူဝါဒနဲ့လက်ခံတာမဟုတ်ဘဲနဲ့လူပုဂ္ဂိုလ်ရအတိမတ်ပြုတာလက်ခံတာဒါမျိုးတော့ကျွန်တော်ရှိခဲ့ပါတယ်အဲ့တော့တတိယညီအရက်ဖက်လူမှုဖွဲ့စည်းရဲ့အင်အားကိုအတိမတ်ပြုတာမဟုတ်ဘဲနဲ့အဆင်ပြေတဲ့ခါမှာအဆင်ပြေတယ်အဆင်မပြေတဲ့ခါမှာအဆင်မပြေဘူ
းအဆင်ပြေတဲ့ကိစ္စရပ်တွေ
အဆင်ပြေရရှိတယ
်အဆင်ပြေတဲ့ကိစ္စရပ်တွေရှိတယ်အဆင်ပြေတဲ့ကိစ္စရပ်
တွေအောက်ရှင်စေးလေကျွန်တော်တို့မှာအဆင်မပြေလေပေါ့ဘာလို့ပုံမှန်ပြောဆိုတော့ဒေတာဆိုင်ရာဝန်ကြီးချုပ်ကမှူးတည်တယ်တချို့ဒေတာတွေကတော့ကျွန်တော်အရင်အဆင်ပြေတယ
်
ရာသီဥတုကောင်းတယ်တချို့နေရာမျိုးမှာမိုးသက်လေတိုင်းနဲ့တနအီမိုင်80လောက်တိုက်ခိုက်တဲ့အခြေအနေမျိုးတွေဖြစ်သွားတာအဲ့ဒီဟာကကျွန်တော်တို့ policy မဟုတ်လို့လူပေါ်မှာမှူတည်ရဲ့ကိစ္စဖြစ်သွားတယ်အဲ့ဒါတခုကကျွန်တော်ပြတ်သွား
ပါအေးကြီးမူဝါဒ
မဟုတ်ဘူးဟုတ်ကဲ့ခင်ဗျာနောက်အသင်းဖွဲ့မှတ်ပုံတင်ကိစ္စပေါ့နော
်
ဒါကတော့အောင်မြင်မှုတစ်ခုလို့ပြောနိုင်တယ်အသင်းဖွဲ့မှတ်ပုံတင်ဒါပေမဲ့လက်တွေ့မှာအဲ့ဒါကိုကျင့်သုံးတဲ့ခါကျတော့ဒီအညီမစင်းစားကြတော့တချို့နေရာမှာမှတ်ပုံတင်ထားမှတွေ့မယ်ဆိုရင်ဟာဥပမာပြည်တော်စုလွတ်တော်မှာသွားတွေ့မယ်ဆိုတော့မှအသင်းအဖွဲ့မှာမှတ်ပုံတင်ထားမှတွေ့လို့ရတဲ့အခြေအနေမျိုးကကျွန်တော်တို့ကတစ်ဖက်ကတော့လှုပ်ရှားမှုခွင့်ပြုတယ်ဒါပေမဲ့လာတွေ့တော့မှတ်ပုံတင်ရမယ်ဆိုတဲ့ပုံစံကမိစားတစ်ဖက်ရေမုတ်တစ်ဖက်လို့အဲ့လိုပုံစံဖြစ်ဖြစ်သွားတဲ့စိန်ခေါ်မှုတော့ကျွန်တော်တော်တော်ကြုံရပါတယ်
ကျွန်တော်ကဘာခံစားမိတယ်လဲဆိုတော့ကိုဗုံမြင့်ခုပြောသွားတဲ့အထက်မှာလက်ရှိအစိုးရလက်ထက်မှာတာဝန်ရှိတဲ့လူအနေနဲ့နည်းနည်းလေးတတိထားပြီးတော့ရက်ဖက်အဖွဲ့အစည်းနဲ့ဆက်ဆံတဲ့ပုံရှိတယ်လို့ကျွန်တော်အဲ့လိုခံစားရပါတယ်ဆိုတော့မန်းမြတ်တဲ့တစ္ဆာရဲ့အတွေ့အကြုံကရောအလိုရှိပါလေဒီဆိုရတဲ့တန်တခုကမှလုတ်ပိုင်ခွင့်ပေါအောင်ဘလောက်အထိကောင်းခဲ့ပါသလဲ
။ဟောဆရာကျွန်တော်ကလေအဲ့လိုနှိုင်းရှင်ပြီးတော့ကိုမှန်တော့မ မပြောချင်ဘူးပေါ့နော်။ဘာကြောင့်လဲလို့ပြောရင်ကျွန်တော် absolute တန်ဖိုးကျွန်တော်ပို့ပြီးတော့တန်ဖိုးထားတာပေါ့။အဲဘာကြောင့်လဲလို့ပြောရင်နောက်ဒီဟောက်ထက်ရှင်းရမယ်ဆိုရင်တော့ကျွန်တော်တို့ကဒီ NLD အစိုးရကဒီမိုကရေစီနဲ့လူ့အခွင့်အရေးကိုခြေခံပြီးတော့ဒီနိုင်ငံအတွက်တိုက်ပွဲဝင်ပြီးတက်ခဲ့တဲ့အစိုးရဖြစ်တယ်ပေါ့နော်။အဲ့တော့ဒီအစိုးရကိုဒီလူ့အခွင့်အရေးချိုးဖောက်ခဲ့တဲ့စစ်အာဏာရှင်အစိုးရနဲ့ကျွန်တော်ကဘလို့မှကျွန်တော်မနှိုင်းရှင်ခြင်းဘူး။တအားမျှော်လင့်ခဲ့ထားတယ်။ဒါပေမဲ့ဟိုမျှော်လင့်တယ်လို့တော့လုံးဝဖြစ်မလာဘူးပေါ့နော်။အဲ့ဒီမှာဆရာ
ကျွန်တော်မျှော်လင့်ချက်ဆိုလို့ကိုကိုတိုင်းကဒီမျှော်လင့်ချက်ရေးခြင်းအရန်ကြီးညှင့်ထားတာမျိုးမဖြစ်နိုင်ဘူးလား။ညက်တဲ့စာ
ကျွန်တော်ကတော့မဖြစ်နိုင်ဘူးလို့တော့ထင်တယ်ပေါ့နော်။ဒီကျွန်တော်တို့ဒီဖြစ်ရမယ့်ဥစ္စာပေါ့နော်။အခြေခံကိစ္စရဲ့ကလေးတွေအခြေခံစံတန်ဘိုးလေးတွေအဲ့ဒီဟာမျိုးမှာပါပါရွရွေးနေလို့ကျွန်တော်ယူဆတာပေါ့နော်အဲ့တော့ဥပမာဆိုလို့ရှိလို့ရှင်ဆရာအောင်မျိုးမြတ်ပြောတယ်တချို့ကိစ္စရက်တွေဆိုအစဉ်ပြေတယ်တချို့လူတွေဆိုအစဉ်ပြေတယ်ပေါ့နော်အဲ့ဒီမှာကျွန်တော်တို့ဒီသူတည်သနာအားဖြင့်တွေးရှိချက်အရာဆိုလို့ရှိရှင်တော့အဲဥပမာလူခွင့်ရေးနေပေါ့နော်ဒီငင်းငယ်ရေးကိစ္စပေါ့နော်အဲ့တော့ငင်းငယ်ရေးကိစ္စလို့ပြောရင်ဒီ Federal Democracy အရေးပေါ့နော်ဗန်းတူရေးနော်ကိုပိုင်ကြတန်းခွင့်စတဲ့အရေးကိစ္စတွေဆောင်ရွက်တဲ့ဒီရက်ဖက်လူဖွဲ့စည်းတွေပေါ့နော်အဲ့ဒီကြားလို့ရှိလို့ရှင်တော့ဆောင်ရွက်ကြတာဥစ္စာပို့ပြီးကျင်းကျက်တဲ့ဥစ္စာမျိုးပေါ့နော်။နောက်ဒီအရေးယူခံရတာပေါ့နော်။ဒီဆက်သွယ်ရေးဥပဒေတွေ၊ငိမ့်စုစီဥပဒေတွေဒါတွေနဲ့သစ္စာကျင်တဲ့သူတွေနော်ဒီငင်းငယ်လှုပ်ရှားသူတွေဒါတွေကိုကျွန်တော်တို့တွေအရေးယူခံရတဲ့ဥစ္စာတွေအများကြီးပေါ့နော်။ဒီ energy လက်ထက်မှာအများကြီးဖြစ်လာတာတွေရှိလေပေါ့နော်။ဥမာထားပါတော့နော် hate speech တို့ဘာလို့ပေါ့နော်။အဲပြေပြောတယ်ဆိုလို့ရှိလို့ရှင်နော်ဒါလူလက်စွာနော်ထုတ်ဖို့ပြောဆိုခွင့်ဆိုတဲ့ဥစ္စာအရာပေါ့နော်ကျွန်တော်တို့ကနားနေတယ်နော်အရေးယူလို့ရတယ်ဒါပေမဲ့ဥပမာဆိုလို့ရှိရင်နော်ဆရာတော်ဥဝီရီသူပေါ့နော်ကနေပြီးတော့ပြောတဲ့လူမျိုးရေးဘာသာရေးကိစ္စရက်တွေအဲ့ဒါမျိုးဆိုလို့ရှိရင်တော့လူမျိုးရေးဘာသာရေးဟိုဖိနှိပ်ပြီးတော့ပေါ့နော်တစ်ဖက်ဥစ္စာကိုချိုးနှိမ်ပြီးတဲ့အခါကျတော့ပြုလုပ်ကြတဲ့အရေးယူခြင်းမရှိဘဲနဲ့ဒါဒေါက်ဆန်းစုကြည်ကိုပေါ့နော်ပုတ်ခတ်တယ်ထိခိုက်တယ်အဲ့ဒါမျိုးနဲ့ကြမှာအရေးယူတဲ့ဥစ္စာမျိုးပေါ့နော်ကျွန်တော်တို့ကမဖြစ်လို့အစကတည်းကသူဒီကလူမျိုးရေးဘာသာရေးပေါ့နော်တခြားလူတွေကိုထိလိုက်တယ်ဒါနဲ့ဒါနိုင်ငံတော်ကြီးပေါ့နော်ဒါလူခွင့်ရေးရဒါအရေးယူရမယ်ကျွန်တော်တို့ကဒီလို
ဆိုတော့အတခုနကတော့ကိုယ်ဘုံမင်းပြောတော့တာကမညတ်တက်စာပြောတဲ့ပုံမှာကျွန်တော်ကိုယ်ဘုံမင်းပြောတဲ့အချက်ကိုပြန်သတိရတယ်တည်ငြိမ်မူဝါဒပေါ့နော်အကြောင်းအရာတွေနဲ့ပတ်သက်တဲ့တည်ငြိမ်မူဝါဒကအဖွဲ့အစည်းအသီးသီးနဲ့ပတ်သက်တဲ့တကင်းကြီးမူဝါဒမရှိတာလို့ဒီနေရာမှာကျွန်တော်လည်းအဲ့လိုနားလည်မိတယ်ကျွန်တော်ကြားထဲမှာပေါ်လာတဲ့မိကွန်ထူကော်မျိုးမျိုးကိုကျွန်တော်မေးလိုက်ခြင်းနဲ့ဆိုတော့ NLD အစိုးရတည်းဟလာတတလုံးကစပြီးတော့ထူထောင်ခရဲကဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုတဲ့ခေါင်းစဉ်ကိုကင်ပြီးတော့ကျိုးကျော်တန်းကိုကင်ပြီးတော့ဟလာလှုပ်လာခဲ့တဲ့ပါတီအဲ့ဒီကပါတီကနေပြီးတော့အာဏာရလာတာပေါ့ဆိုတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုတဲ့ကျိုးကျော်တန်းကိုကင်ပြီးတော့အာဏာရလာတဲ့အစိုးရတည်းကဘာကြောင့်ရက်ဖက်လူမှုအဖွဲ့အစည်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသဘောထားမရှိတာလေ။ဘာကြောင့်ပြောရရင်ပုံဝင်မကြတာမျိုးတွေဘာကြောင့်ဖြစ်ရတာလဲ။ကိုမင်းမလို့နားလေလေ
။ဟို NLD ရဲ့အရက်ဖက်လူမှုဖွဲ့စည်းပုံမှာထားတဲ့သဘောထားကတခါလေတွေ့ရခဲ့တယ်ဗျ။ဟိုသူတို့အနေနဲ့အရင်တော့ကကိုဘကလူ့ခွင့်ကိစ္စကိုတွန်းလှန်တော့ကတော့အရက်ဖက်လူမှုဖွဲ့စည်းပုံစံဒီမိုကရေစီလူ့ခွင့်ရေးတက်ကြွလှုပ်ရှားသူပုံစံနဲ့လှုပ်ဆောင်တယ်။ဒါပေမဲ့တကယ်အစိုးရတာဝန်ယူတဲ့ခါမှာတော့တချို့သောလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဒါကသူတို့အနေနဲ့တိတ်ပြီးတော့လက်မခံနိုင်ကြတော့ဆိုလိုတဲ့ချက်ကတော့ဒါကတော့ငါတို့ကိုပို့ပြီးတော့အကျဉ်းချက်ဖြစ်အောင်လုပ်ဆောင်တဲ့ကိစ္စအချိန်နှမှာတစ်ဖက်ကလည်းပါရှိနေတယ်ဆိုတော့အဲ့လိုမျိုးပုံစံကိုအသုံးပြုပြီးတော့အမျိုးသားရေးလူမှုရေးနိုင်ငံရေးဖိအားတွေပေးပြီးတော့တိုင်းပြည်မတည်ငြိမ်ဖြစ်အောင်လည်းလုပ်ဆောင်မှာရှိတာဟုတ်ဒါပေမဲ့အဲ့လိုမျိုးလှုပ်ကြံဖန်တီးပြီးတော့ပြိပကောက်ဖန်တီးတဲ့လူနဲ့အမှန်တကယ်လူခွင့်ရေးကိစ္စကိုလုပ်ဆောင်တဲ့ပြည်သူတွေရဲ့အကျိုးတွေကိုလုပ်ဆောင်နေတဲ့အရက်ပက်လူမှုဖွဲ့စည်းရေးဂျာမှာသူတို့ကအမြင်မရှင်းတော့အကုန်လုံးကိုလွှမ်းပြီးတော့မြင်ကြတယ်။တခູ່ပြောပြီဆိုရင်ပြဿနာရှာပြီ။တခູ່ပြောလိုက်တာနဲ့ငါတို့ကိုဂျင်းနေချက်တဲ့ဖြစ်အောင်လုပ်ပြီဆိုရဲအစွဲဖြစ်လာ။အဲ့တော့ချစ်လို့ပြောတာလားမုန်းလို့ပြောတာလားမခွဲတတ်တော့။တခົ້ນလုံးကိုအကုန်လုံးကအတူတူပဲဆိုရဲပုံစံဖြစ်သွားတဲ့ဟာမျိုးကျွန်တော်တို့အဲ့ဒါကြောင့်ပထမဆုံးလို့ဆိုလို့ရတယ်။နောက်တစ်ခုကတော့တခါလေကျပါတီတွင်းမှာလည်းတခါလေကျလို့ရှိရင်ဒီအရက်ပဲလူမှုဖွဲ့စည်းရေးပြောရင်သတိထားဖို့လိုအပ်တယ်ပါရဲဆိုရဲအထက်ကတာဝန်ရှိတဲ့သူတွေပြောကြားချက်ကအောက်ခြေကလည်းအရန်ကြောက်တယ်အဲ့တခုများဖြစ်လိုက်လို့ရှိရင်ငါတို့တွေများအနေနဲ့ဖြစ်သွားမလားဒါပေါ်ပါတီပေါ်လစီမဟုတ်တည်တိုင်အောင်ပါတီပေါ်လစီလိုများကျင့်သုံးနေလားအချက်ဆိုရဲအချက်ကြောင့်တချို့လူကကျွန်တော်တို့ကြောက်နေရတဲ့ပုံစံမျိုးကျွန်တော်တို့ကြောက်တာလည်းရှိတယ်လို့ပါတီရဲ့စီကံကိုလည်းကြောက်လို့ပူပေါင်းဆောင်ရွက်တဲ့နေရာမှာအားနေတဲ့အချက်တွေတော့ကျွန်တော်သတိထားမိပါတယ်
ဟုတ်ဆိုတော့ကျွန်တော်ဟိုးရင်တုန်းကလည်းပဲကျွန်တော်တို့လည်းပြောမှုပါတယ်နော်ကျွန်တော်ဒီနေရာမှာထပ်ပြောချင်တာကဘာလဲဆိုတော့ဟလာဒီဒီမိုကရေစီနီးကျဟလာရွေးကောက်တင်မြှောက်ပွဲနဲ့တက်လာတဲ့ အနာရအစိုးရ NLD ပဲဖြစ်ဖြစ်တခြားပါတီပဲဖြစ်ဖြစ်ဒါဒီလိုအခြေအနေမျိုးဆိုတာကမြန်မာနိုင်ငံသားအများစုကတောင်းတခဲ့ကြတဲ့အခြေအနေနော်လူလာခဲ့ကြတဲ့အခြေအနေဆိုအဲ့ဒီလိုနီးနဲ့တက်လာတဲ့အစိုးရကိုလက်ရှိရလာရပ်ဖက်လူမှုအဖွဲ့အစည်းတွေပဲဖြစ်ဖြစ်သတင်းမီဒီယာတွေပဲဖြစ်ဖြစ်မအောင်မမြင်မဖြစ်စေခြင်းမကြရှုံးစေခြင်းဒီအစိုးရကိုအောင်မြင်စေခြင်းနဲ့ဒီထက်ပို့ပြီးတော့အောင်မြင်စေဒါတိတ်ပေးကြတယ်ရပ်ဖက်လူမှုအဖွဲ့အစည်းတွေဒီအစိုးရကိုအရင်အောင်မြင်စေခြင်းနဲ့သတင်းမီဒီယာကဒီအစိုးရဒီလိုအစိုးရတစ်ဆင့်တစ်ဆင့်တစ်ဆင့်အောင်မြင်သွားမှာတိုင်းပြည်ရရှိကိုတဖြည်းဖြည်းတိုးတက်သွားမှာလို့ကျွန်တော်အားလုံးကလက်ခံထားကြတာဟုတ်ဆိုတော့အခုကအဲ့လိုမဟုတ်ဖဲနဲ့ငါတခုခုပြောလိုက်တာနဲ့ငါတို့ကိုချပြီလားဆိုတဲ့အမြင်ကအဲ့လိုအမြင်မျိုးကိုမမြတ်တစ္ဆာလို့ဘယ်လိုမျိုးရင်ဆိုင်ခဲ့ကြတာလဲဘယ်လိုကြော်လွားခဲ့ကြတာလဲ
ဆရာဒီလိုပေါ့နော်အခုရက်ထိကျွန်တော်တို့ရင်ဆိုင်နိုင်သေးတယ်လို့တော့ပေါ့နော်အောင်မြင်စွာရင်ဆိုင်နိုင်သေးတယ်လို့တော့မယူဆဘူးပေါ့နော်အဲ့တော့ဒီ NLD ရဲ့ဒီအယူဆထဲမှာကျဘယ်လိုရှိလဲလို့ပြောရင်ရပ်ဖက်လူဖွဲ့စည်းတွေကဘယ်လောက်ထိပြည်သူကိုကိုစားပြုတယ်လဲပေါ့နော်ဆိုတော့အမြင်အများတည်းရှိတယ်အဲ့တော့ဒါကမန်တော့မေးခွန်းထုတ်ဆရာမလို့ဘူးပေါ့နော်ကျွန်တော်မြင်လားရပ်ဖက်ပြည်သူဖွဲ့စည်းတွေဒါပြည်သူတွေကပြည်သူပဲပေါ့နော်ပြည်သူကိုကိုစားပြုတဲ့သူမဟုတ်ဘူးပြည်သူတွေကပြည်သူပဲသူတို့ကဒီထပြီးတော့ပေါ့နော်ဒီလူလူဖွဲ့စည်းတွေတဲ့အဲကပြည်သူတွေရင်ဆိုင်နေရတဲ့ကိစ္စရက်ကိုမနေနိုင်နဲ့လို့မကြည့်နိုင်နဲ့ဥစ္စာဒီပြဿနာကိုမြင်လို့ထပြီးတော့အတန်ပေးတဲ့လူတွေပေါ့နော
်
ဒါချင်းဆိုင်တဲ့လူတွေပေါ့ပြည်သူပဲသူကတခြားပြည်သ
ူတော့
စားပြုတယ်လဲဆိုတော့
မေးခွန်းကိုမရှိဘူးကွာ
မရှိဘူးဟုတ်တယ်အဲ့ဒါကျွန်တော်ပြောပြချင်တာပေါ့နော်အဲ့တော့ဒါပေမဲ့သူတို့ရဲ့ဒီ mentality ကပေါ့နော်အခုရတိကျွန်တော်တို့ overcome မဖြစ်သေးဘူးကျွန်တော်တို့ရဲ့ညပေါ့နော်အမြင်နဲ့ဒီဟောပေါ့ energy အစိုးရထဲမှာရှိတဲ့သူရဲ့အမြင်ဒီနိုင်ငံရဲ့ပြဿနာတွေပေါ်မှာမြင်နဲ့အမြင်ကကွာဟနေတာပေါ့နော်အဲ့တော့ဒီရပ်ဘက်လူပြည်သူဖွဲ့စည်းတွေပေါ့နော်တနည်းအားဖြင့်လဲပို့ပြီးတော့ဒီ progressive ဖြစ်တဲ့အဖွဲ့တွေလို့ပဲကျွန်တော်ပြောချင်တာပေါ့နော်သူတို့တွေကဒီနိုင်ငံဒီလွတ်လပ်မှုတရားမျှတမှုဒန်းတူမှုပေါ့နော်အဲ့ဒီစံတန်ဘိုးတွေနဲ့ပေါ့နော်စီးနောင်ပြီးတော့အချင်းချင်းစီးနောင်ပြီးတော့တကယ်ရက်တီပြီးတော့လှုပ်ရှားမှသာလျင်အားလုံးအတွက်ပြီးွားတဲ့ပေါ့နော်ဒီမိုကရေစီရမယ်အားလုံးခံစားရတဲ့ဒီမိုကရေစီရမယ်လို့မြင်တယ်နောက်တစ်ခုအရေးကြီးဆုံးတစ်ခုကလည်းဒီနိုင်ငံကဒီတပါတီတွေပေါ့နော်အားလုံးကနေပြီးတော့နော်ပြည်သူအများစုကရွေးကောက်လိုက်ပြီးတဲ့အခါကျတော့တပါတီတွေဒီလိုအခုလိုပေါ့နော် landslide ပေါ့နော်ဒီနော်အနိုင်ရတယ်အဲ့ဒီလိုအနိုင်ရတိုင်းဒီနိုင်ငံဒီပေါ့နော်တပါတီတွေကအုပ်ချုပ်ပြီးတော့ဟိုတရားမျှတမှုပေးစွမ်းတဲ့အခြေအနေမဟုတ်ဘူးပေါ့နော်အဲ့တော့အဲ့ဒီဥစ္စာကိုကျွန်တော်တို့ကမြင်နေဒီနိုင်ငံကဒီကိုပိုင်ပြဋ္ဌာန်းခွင့်ဟိုအခြေခံတဲ့ဒန်းတူမှုအခြေခံတဲ့တော့ Federal Democracy တည်ထောင်မှသာလျှင်တရားမျှတမှုကိုပေးစွမ်းနိုင်ပြီးတော့အဲ့ဒီအတစ်စင်ငြိမ်းချမ်းမှုကိုရမှာဒါပေမဲ့ကျွန်တော်တို့သုံးသက်တာအရဆိုလို့ရှိရင်ငါဒီအကုန်လုံးအများစုနိုင်ထားတယ်ငါမှအုပ်ချုပ်ပိုင်ခွင့်ရှိတယ်ငါအုပ်ချုပ်မယ်ဆိုတော့ဒီစန္ဒပေါ့နော်ပြင်းပြတယ်အဲ့ဒီအချိန်နဲ့စောင်ရွက်ခဲ့တယ်အဲ့ဒါတွေကိုဒီရပ်ဖက်လူဖွဲ့စည်းကသဘောမကျဘူးအဲ့ဒါကိုဝေဖန်တယ်ဒီပေါ်မှာ तू ကသူ့ပေါ်ကိုပေါ့နော်မကောင်းမြင်နေမကောင်းကြံနေသူ့ကြာရှုံးစေတယ်လို့ဟိုတွတ်ကျွန်တော်တို့ကအဲ့လိုမဟုတ်ဘူး
အဲ့မှာလေအဲ့မှာလေအဟလေးတွေဖြစ်လာတာပေါ့လေနော
်ဆိုတော့
ဘုရားကြီးအခုလာအခုဒီပြီးခဲ့တဲ့ခါလာဆိုဟုတ်ကဲ့ပြော
ဟုတ်ကဲ့ဟုတ်တခုကပေါ့ခုနကကျွန်တော်တို့ကဒီအစိုးရလက်ထက်နဲ့ကျွန်တော်တို့ဒီအရက်ဖက်လူမှုဖွဲ့စည်းကြမှာဆွေးနွေးနေလေကျွန်တော်ဒီ NLD အစိုးရမှာဟိုအရင်ဆုံးကပုံစံနဲ့ကြောင်းတာပါလဲဆိုတော့နိုင်ငံတကာဆက်ဆံရေးပြ
ဟုတ်ကဲ့
နိုင်ငံတကာရဲ့ဖိအားကအရင်ကြီးတယ
်ဟုတ်ကဲ့
ဒီကျွန်တော် Rohingya issue တို့ ICC တို့ ICJ တို့ဆိုတော့အစိုးရကနိုင်ငံတကာကိုအရင်ဆုံးကလောက်ပလဲပဏံမသိတော့မသိတဲ့အခါမှာငါတို့ကိုနိုင်ငံတကာမှာခုံရုံးတင်တဲ့ဒီလုပ်ကဲကုလသမဂ္ဂလည်းလက်မခံဘူးဆိုတော့ကုလသမဂ္ဂအထူးဆောင်ဆန်းစစ်ဆေးအရာရှိလို့ပါလို့ဆိုရင်လုံးဝလက်မခံတော့တာနောက်တစ်ခါခုနကပြောဟိုကျွန်တော်လွတ်လပ်စွာစုံစမ်းစစ်ဆေးခွင့် IMM နဲ့ FFN တို့ဒါတွေလည်းသူတို့ဂီးမဆိုင်အဲ့ဒီအခါမှာကျွန်တော်ဗာမြင်လာကျွန်တော်တို့ကတစ်ခါကြည့်ရင်လူခွေအကြောင်းပြောရင်ကိုယ်နိုင်ငံ standard နဲ့မပြောရဘူးဘယ်ကနေပြောလဲနိုင်ငံတကာ standard ရဲ့ကျွန်တော်တို့ကင်ဆယ်ပြီးပြောရမယ်နိုင်ငံတော်ကဘာဆိုရလဲဘာဆိုရမှာတော့တခါတည်းကျကျွန်တော်တို့ပြောတဲ့အချက်ကနိုင်ငံတကာလို့ပြောလို့ရှိရင်အရက်ဖက်လူမှုဖွဲ့စည်းရာနိုင်ငံတကာ international ပေါင်းပြီးတော့သူတို့ကိုတိုက်ခိုက်နေပါတယ်ဆိုပြအစွဲပေါ့မင်းတို့ကတော့တခြားနိုင်ငံအထောက်ပံ့ယူထားတယ်အထူးဖြင့်အခုခေတ်စားနေဒေါ်လာစားပေါ့ဒေါ်လာတွေစားပြီးတော့တိုင်းပြည်ကိုဟိုတိုက်ခိုက်နေကြတယ်မင်းတို့ကနိုင်ငံတကာနဲ့ဆက်သွယ်ရှိတယ်ငါတို့ကိုမစားနာဘူးဆိုတဲ့အတန်းအဲ့လိုအမြင်တွေကလည်းပြောင်းလာတဲ့ဟာလေးရရှိတယ်အဲ့ဒီပေါ်မှာကျွန်တော်ပို့ပြီးတော့ခုနပြောတဲ့ဟာတွေပို့ပြီးတော့နိုင်ငံတကာဟာပို့ကြီးသွားတာပေါ့ဗျာ
ဟုတ်တယ်ဟုတ်တယ် ဟုတ်တယ်ဆိုတော့အခုလည်းရှိပြီးခဲ့တဲ့အတွေ့အကြုံတွေကြုံခဲ့ရပြီအခုနောက်ထပ်တက္ကန်ကားနှစ်လာတော့မယ်ဆိုတော့မြတ်တက်သစ္စာတို့အနေနဲ့ကိုယ်ကိုယ်တိုင်ဥဆောင်နေတဲ့အဖွဲ့အစည်းအတွေ့ဒီရပ်လူမှုအဖွဲ့အစည်းရဲ့ကဏ္ဍတစ်ခုလုံးအတွေ့လာမဲ့၅နှစ်တက္ကန်မှာဘယ်လိုများမြတ်တက်သစ္စာမျှော်လင့်ပါလဲဘယ်လိုများဖြစ်စီခြင်းပါလဲအဲ
ဆရာဒီကျွန်တော်တို့ပေါ့နော်2018ပေါ့နော်နောက်ကနေစပြီးတော့ဒီကျွန်တော်ကဟိုအမှန်တော့သူတည်ဒီတယောက်နေနဲ့သုံးသက်တာပေါ့ဒီရက်ဖက်လူဖွဲ့စည်းတွေနဲ့လည်းထိတွေ့ရတဲ့အချိန်မှာဒီရက်ဖက်လူဖွဲ့စည်းတွေပေါ့နော်အခုစစောလူခွင်ရေးနဲ့ဒီငင်းကြံရေးပေါ့နော်ဒီအဲ့ဒါလှုပ်ရှားတဲ့ရက်ဖက်လူဖွဲ့စည်းတွေနဲ့ဒီလမ်းပေါ်မှာထွက်တဲ့ပေါ့နော်ဒီ advocacy ပေါ့နော် campaign မျိုးတွေကိုသူတို့ရှောင်ရှားလာပြီးတော့ကျွန်တော်တို့တွေဘာလုပ်ကြလဲလို့ပြောရင်ဟိုအချင်းချင်းတွေးဆုံကြရတယ်စကားပိုပြောကြရတယ်ချိတ်ဆက်ကြရတယ်ပြီးတော့ reflection လုပ်တာပေါ့နော်ပြန်လဲစဉ်းကျင်သုံးသပ်တဲ့ဥစ္စာတွေလုပ်တယ်အဲ့ဒီခါမှာကျွန်တော်တို့ဘာတွေမြင်ကြလဲလို့ပြောရင်အဲဘာကြောင့်မလို့ဒီလိုမျိုးပေါ့နော်ဒီမိုကရေစီအစိုးရပဲပေါ့နော်ဒီလိုလူခွင့်ရေးကိုဝေဖန်တဲ့နော်ဒီငင်းကြဲရေးကိုပြောနော်ပြောတဲ့သူတွေအပေါ်မှာဒီအမြင်မကြည်တာလဲဖိနှိပ်တာလဲပေါ့နော်အဲ့ဒီဟာတွေကိုသုံးသပ်ကြည့်လိုက်တဲ့ခါမှာကျွန်တော်တို့တွေကဒီနိုင်ငံမှာရှိတဲ့ပြဿနာတွေပေါ်ကိုအချင်းချင်းစွတ်စွတ်ဖြုတ်မြင်သုံးသပ်ပုံချင်းနားလေပုံချင်းနေမတူဘူးပြီးရင်နောက်တော့စံတန်ဘိုးတွေကျွန်တော်တို့ချင်းချင်းစီးနောင်ပေးမဲ့စံတန်ဘိုးတွေမရှိကြဘူးပေါ့နော်လစံတန်ဘိုးကလည်းရိုးရိုးရှင်းရှင်းလေးပဲလွတ်လပ်မှုတရားမျှတမှုပေါ့နော်ဂျန်တူမှုပေါ့နော်ဒါပေမဲ့ဒီတန်ဘိုးတွေကလူတစုအတွက်ပဲမဟုတ်ဘူးလူအလုံးအတွက်ပေါ့နော်ဥပမာဟိုဒီနိုင်ငံမှာပေါ့နော်အခွင့်အရေးချိုးဖောက်ဆိုးပေါ့နော်တိတိတသားတအားခံစားရတဲ့ဥစ္စာဆိုရင် Ranger တွေပါတယ်သူတို့ကအပါအဝင်ပေါ့နော်အပုံလုံးနော်ဒီ inclusive democracy ပေါ့နော်အဲ့ဒီလိုကျွန်တော်တို့တွေကဒီတံပိုးတွေနဲ့စီးနောင်မှရမယ်လို့ပို့ပြီးမြင်လာတယ်အဲ့တော့ဒါအခုလက်ရှိရက်ဖက်ဖွဲ့စည်းတွေမြင်လာတဲ့အခြေအနေပေါ့အဲ့တော့ဒါဆိုစစ်ဆက်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာလုပ်ရမလဲလို့ပြောရင်ဒီနိုင်ငံမှာရှိတဲ့အရင်းခံအရင်းမြစ်ပြဿနာပေါ့နော်အဲ့ဓာတွေကဘာတွေလဲဆိုတာနဲ့ပတ်သက်တဲ့ကျွန်တော်တို့ရဲ့ knowledge တွေအဲ့ဒီအသိတွေအဲ့ဓာတွေကိုကျွန်တော်တို့တွေဒီဟိုမှန်ကန်အောင်ပေါ့နော်တိဝအောင်ပေါ့နော်အဲကျွန်တော်တို့တွေဒီဖြည့်ဆွမ်းရမယ်ပေါ့နော်အချင်းချင်းလည်းမျှဝေရမယ်အာပြီးလို့ရှိရင်နောက်တစ်ခုကဒီစံတန်ဘိုးတွေဘယ်လောက်ထိအရေးကြီးလဲပေါ့နော်နော်အဲ့ဒီကျွန်တော်တို့မှရှိတယ်ပေါ့နော်စုံရင်ကွဲပြားတဲ့လူအဖွဲ့အစည်းတွေအတွက်ကိုစီးနောင်မဲ့နော်ဒီစံတန်ဘိုးတွေမရှိသေးဘူးပေါ့နော်အဲ့တော့အဲ့ဒီစံတန်ဘိုးတွေဖုံးကားအောင်အဲ့ဒီစံတန်ဘိုးတွေပေါ်မှာညီညွတ်ကြလျက်ပေါ့နော်အာနာအမျိုးမျိုးသောအာနာရှင်များမတရားမှုများကိုတိုက်ချက်နိုင်အောင်ဆောင်ရွက်ရမယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခုကလည်း proactive ပေါ့နော်။ proactive engagement လို့ကျွန်တော်ကတော့သုံးကျင်တယ်။ရက်ဖက်ဖွဲ့စည်းတွေကဒါကျွန်တော်တို့ယုံကြည်ချက်ဖြစ်တယ်။ဒါကျွန်တော်တို့ရက်ခံမှုဖြစ်တယ်။ကျွန်တော်တို့တွေဒီ democracy အစိုးရကိုအောင်မြင်စေခြင်းနဲ့ဒီစံတန်မိုးတွေကိုသွားပြီးအောင်မြင်စေချင်တာဖြစ်တယ်ဆိုတာကိုသိအောင်ပြောပြီးတော့ကျွန်တော်တို့တွေဒီလက်ပို့ပြီးengage လောက်ရမယ်လို့မြင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျတော်ပြည့်စုံပါတယ်ဆိုတော့ကော်မျိုးမင်းလာမယ့်9နှစ်အတွဲကော်မျိုးမင်းဘာရင်းနှမျောလင့်ထားသလဲဘာရင်းနှဖြစ်စေခြင်းသလဲအစိုးရဘက်ကရောရက်ဖက်ဖွဲ့စည်းတွေကိုပို့ပြီးတော့ချစ်စိတ်လေးများဝင်လာဖို့တွေးထားသလားကော်မျိုးမင
်းဟုတ်ကဲ့အဲ့တော့ကျွန်တော်တို့ကတော့မျောလင့်ရပါဗျာမျောလင့်တယ်မျောလင့်ခြင်းနဲ့တက်ရှာတဲ့လူသားဆိုတော့မျောလင့်ချက်ပေါ့နောက်တစ်ခါကျွန်တော်တို့ဒီရွေးကောက်ပွဲမဝင်ခင်မှာပါတီရဲ့ရွေးကောက်ပွဲချင်းသဘောထားညင်ညာချက်တွေရှိပါတယ်အဲ့ကျညာချက်တွေမှာပြောမယ်ဆိုတော့ကျညာချက်တွေမှာတော့အကုန်လုံးကကွန့်နေတာပါပဲလူခွေဖက်ဒရယ်နော်ဒီမိုကရေစီအဲ့ဒါကအမျိုးဒီအမျိုးသမီးကိစ္စတိုင်းရင်းသားဟိုမတန်ဆွမ်းနောက်ဆုံးကျွန်တော်တို့တိတ်ပြီးတော့ပြောလို့မရှိတဲ့ LGBT issue တွေတောင်ပါလာကြတယ်အဲ့တော့ဒီဟာတွေကိုအကောင့်ခေပုံမလို့ကောင်းတာပေါ့ဒါပေမဲ့ကျွန်တော်တို့က policy မကောက် practice ဖြစ်ဖို့အတွက်ကတော့ကျွန်တော်စောင့်ကြည့်ရမယ့်ကာလပဲ policy ကတော့အမြင်နဲ့ကောင်းနေတာပဲ practice ရှိဖို့လိုအပ်တယ်အဲ့တော့ပထမအဦးဆုံးကတော့CSO ဆိုရဲအဖွဲ့တွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုခွင့်ပြုမယ်ဆိုလို့ရှိရင်လောလောဆယ်အဲ့ဒီကြောင့်မလို့လွတ်လပ်စွာထုတ်ဖော်ပြောဆိုလို့ online မှာရေးသားလို့ဒီစစ်ပွဲရတဲ့ရေးကိုကျွန်တော်တို့ဆန္ဒပြလို့ဖမ်းဆီးရတဲ့လူတွေကိုချွေးချက်မရှိအမြန်ဆုံးပြန်လွှတ်ပေးခြင်းဟာပထမဆုံး CSO ရဲ့ဂုံပြုမှုလည်းရရှိပါလိမ့်မယ် CSO တွေမှာနားလည်ဆိုတဲ့အချက်ပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့ကိုယ့်ရဲ့အာဏာကိုယ့်ရဲ့လုံဆောင်မှုကိုထိခိုက်မှာဆိုလို့ညီအောင်လှုပ်ရှားမှုတွေကိုကြောက်လို့နော်နောက်ကွယ်လက်မင်းကြီးကြောက်လို့ပြထမ်းထားတဲ့ဥပဒေတွေကိုဖိနှိပ်နိုင်တဲ့ဥပဒေကိုကျွန်တော်အမှန်တကယ်အဲ့လိုမျိုးလှုပ်ဆောင်တဲ့ဟာတွေကိုထိဟိုတားဆီးနိုင်တဲ့ဟာမျိုးလုပ်ပါ CSO အားလုံးရဲ့လှုပ်ဆောင်မှုကိုကန့်သတ်တဲ့ဥပဒေမျိုးဖြစ်အောင်ပြန်လည်သုံးသပ်စေချင်ပါတယ်နောက်ထပ်တစ်ခုကတော့ကျွန်တော်တို့သူတို့ပြောထားတဲ့အမျိုးသမီးရေးပဲလှုပ်တိုင်းရင်းသားရေးပဲလှုပ်ဘာရေးပဲလှုပ်လူတို့ကိုအခြေခံပါတယ်လူတို့ကိုအခြေခံတဲ့အတွက်လူတို့ရဲ့ အတန်ကိုဖော်ထုတ်နိုင်တဲ့စပီကာများဖြစ်တဲ့ CSO များလူတွေရဲ့နဲ့အစိုးရဂျာမားလမ်းကူးနိုင်တဲ့တရားများဖြစ်တဲ့ CSO များကိုကျွန်တော်တို့အမြဲတမ်းလက်ကမ်းကြိုဆိုပြီးတော့လှုပ်ဆောင်ပေးပါ CSO လို့ပြောလိုက်တာနဲ့ကြံသူလို့မြင်တော့အမြင်ငါတို့အနည်းပေးမဲ့လူမျိုးလို့မြင်တဲ့အမြင်မျိုးကိုဖြောက်ဖို့အတွက်ကျွန်တော်တို့နောက်ထပ်၅နှစ်မှာဆက်လက်ပြီးတော့မျှော်လင့်နေပါတယ်ဖြစ်လာဖို့လည်းကျွန်တော်တို့ဆက်လက်ပြီးကြိုးစားသွားမှာပါဒါမှသာ CSO စစ်မှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာပြည်ပြဆိုဆိုပါဝင်ဆွေးနွေးပေးတဲ့ဦးအောင်မျိုးမင်းတို့မြတ်တက်တစ္ဆာလူလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်တို့ကလေ
းတင်ပါတယ
်ညီမချင်းတို့မှာလူခွင့်ရေးဆိုင်ရာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းပညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းရဲ့ CEO ဒေါ်မြတ်တက်တစ္ဆာလို့ဆွေးနွေးသွားကြတာပါ COVID-19 ရေပေါ်အခြေအနေကြောင့်ဗီဒီယိုအစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထိုးလည်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မိနေခန်းတွေကိုအင်ကာညတိုင်းရည်လိုင်းအစီအစဉ်တွေမှာအစားထိုးထုတ်လည်နေတာဖြစ်ပါတယ်ဒီ UAC စီးနေကိုအပိနာဆင်ကြီးရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမျှပါ။ဧရိယာဝေးပွားပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။